โอเคปมสาตะตะขมอยเนี่ยจรุญญมาနိုင်ငံမှာဒီနှလုံးနဲ့သွေးကြောယောဂါတွေဖြစ်တာများလာပြီးတော့ဒီအသက်အန္တရာယ်လဲကြီးတဲ့တော့ပေါ့ဆရာနော်ဒီနှလုံးအရေးပေါ်ဖြစ်စေတဲ့ကတ္တနာတွေကအဖြစ်အများဆုံးဖြစ်တဲ့ဒီနှလုံးသွေးကြောချင်းယောဂါကြောင့်ကျွန်တော်တို့ပြီးခဲ့တဲ့ခေတ်ကပြောပြီးမှနောက်အဖြစ်များတဲ့ကတ္တနာတစ်ခုဖြစ်တဲ့ဒီလေးဗနာယောဂါကြောင့်နှလုံးဆုရှင်နေပျက်စီးတဲ့ယောဂါကြောင့်ကိုဆက်ပြောင်းဆိုင်လေးဗနာယောဂါကြောင့်နှလုံးဆုရှင်နေပျက်စီးတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ဖြစ်တာများတယ်လို့ဆိုရမှာပါကျွန်တော်အဲဒါနဲ့နှလုံးကိုစိတ်ကူဒါနမှာနှစ်ပေါင်းများစွာအမှုတန်းစင်ကမှာအများဆုံးပစိတ်ခဲရတဲ့ယောဂါလို့လည်းကျွန်တော်တို့ပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာလေးဗနာယောဂါပေါ့ဗျာ။ဒါရီယာဖြစ်တာကတော့ကလေးဒီမှာအဖြစ်များပါတယ်။9နှစ်ကနေပြီးတော့15နှစ်ပေါ့။အဲဒီလောက်အကျိုးမှာဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့ rheumatic fever လို့ခေါ်တယ်။နောက်ပြီးတော့ကြာလာလို့ရှိရင်တော့သူက rheumatic heart disease ပေါ့။နောက်လေးဗနာကြောင့်ဖြစ်လာနိုင်တဲ့နှလုံးယောဂါရဲ့လို့ရှိပါတယ်။ဒါကြောင့်အရင်တော့ဆိုလို့ချင်းကျွန်တော်တို့ဒီကြိုနဲ့ဥပေါင်းပြီးတော့အရာကိုကာကွယ်ဖို့အတွက်ကလေးတွေကိုကျွန်တော်တို့ဖနစင်တိုက်ကျွေးတာလို့ဖနစင်ထိုးတာလို့အဲ့ဒါတွေကိုလုပ်တဲ့စီမံချက်တွေလည်းရှိခဲ့မှုပါတယ
်။ဟုတ်ကဲ့ဆရာ။ဒီယောဂါကတော့ဒီလေးဗနာယောဂါကနေပြီးတော့နောက်ဆက်တွဲဖြစ်တာဖြစ်တဲ့အတွက်ဒီလေးဗနာယောဂါကိုကာကွယ်နိုင်ဖို့ကဒီကုသပေးနိုင်ဖို့ကအရေးကြီးဆုံးလို့ပြောရမှာဆရာနော်
။ဟုတ်ပါတယ်
။ဟုတ်ကဲ့ဆရာ။အခုလိုဒီပုဒ်သေနဲ့ကုသပြီးတော့ကာကွယ်တာအပြင်တခြားရောဆရာကြီးလုပ်နေတဲ့နေ့တွေရှိသေးလား
လေးဗန္ဓာယောဂဘယ်လိုနေရာတွေမှာအဖြစ်များလဲဆိုတော့ဘလူးမအခန်းတကန်းထဲမှာလူအများကြီးနေတာတို့လူအရင်သိပ်ပြီးတဲ့နေရာတို့လေဝင်လေတွက်မကောင်းတဲ့နေရာတို့မှာဆိုလို့ရှိရင်လေးဗန္ဓာအဖြစ်များတယ်နောက်ပြီးတော့ဇမန်ကြီးပညာပေးမှုနေတဲ့အခါမျိုးမှာလည်းတစ်ခွက်နေတယောက်ကုသအဲ့လိုမျိုးတွေဖြစ်တာမျိုးတွေရှိနိုင်ပါတယ်ဒါကြောင့်မလို့ဒီကာကွယ်တဲ့အနေနဲ့ကတော့စေးရည်စင်သာမကလေးဗနာယောဂါရှိလို့ရှိရင်အချိန်ကြီးကုသရမယ်မကုသလို့ရှိရင်လည်းဒါနဲ့ပတ်သက်လို့အင်္ဂလိပ်စကားပုံရှိပါတယ် It licks the joints and bites the heart so be your သူက joint တွေကိုတော့အဲဒီအစစ်ကြတော့ရောင်ရုံပဲရောင်သွားတာနှလုံးကြမှာအတိတ်ကိုက်ချလိုက်တာလို့သူတင်စားပြီးတော့ပြောပါတယ်ဒါကြောင့်မလို့ဒီလေးဗနာယောဂါအကြောင်းကိုကျောင်းနေမှာလည်းပညာပေးဖို့လိုပါတယ်ဖြစ်လာလို့ရှိရင်လည်းကုနာကုသတာကုနာပြောလို့ဒီစပစ်ကတာအပြင်းမပြတဲ့ကောင်တော့ပြောပင်နစင်ပေးမယ်ပင်စင်မတဲဆိုဥမာအဲရီသရိုမိုက်ဆင်တို့ဘာလို့လို့ဒီမျိုးကိုပြီးလို့ရပါလဲ
ဟုတ်ကဲ့ဆရာဒီညမှာဒီလေးဗနာကျောကဖြစ်လာလို့ရှင်ကြိုတင်သိဖို့အတွက်လက္ခဏာရောဘယ်လိုရှိလဲဆရာ
အဲ့ဒီဟာကြီးဖြစ်မဖြစ်ဆိုတာကတော့ကျွန်တော်တို့မှာကြည့်လို့ရပါတယ်နှလုံးရောင်တဲ့လက္ခဏာတို့အစ်စ်ရောင်တာတို့အရေပြားပေါ်မှာအနီရောင်ကွင်းလေးတွေဖြစ်လာတာတို့အရေပြားအောက်မှာအစ်စ်အစ်စ်လေးတွေကိုစမ်းမိတာတို့ကလေးရတခါကလေးတိုင်းဆိုင်နေတဲ့ကနာမကြီးဖြစ်တာတို့ဒီတဲမှာအချက်တစ်ချက်တစ်ချက်လောက်ရှိပြီးတော့ဒါအပြင်ကျွန်တော်တို့က AS ကိုပုံဝင်သွားတဲ့အကြောင်းတုံ့ပြန်တဲ့ထွက်လာတဲ့တက်ကိုတိုင်းတဲ့ AS ကိုဒီတာဆိုတာတိုင်းနေရပါလေအဲ့ဒီဟာတတ်မှတ်ထားတာတဲ့မြင်လာပြီးဆိုလို့ရှိရင်တော့ကလေးရလည်းအစ်စ်တွေရောင်းနေမောကျင်တယ်လို့ဖြစ်တဲ့ရင်းနေတုံနေဆိုရင်တော့လေးဗနာရှိလောက်တယ်ဆိုပြီးတော့ကျွန်တော်တို့ကတတ်မှတ်ပြီးတော့ကုသပေးရမှာဖြစ်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလေးဗနာယောဂဖြစ်တာကိုတိတိကျကျကုသနိုင်တယ်ဆိုလို့ရှိရင်တော့ဒီနှလုံးဆုရှင်နေပျက်စီးတဲ့အဆင့်ကိုတော့ရောက်ဖို့လာလာနေတာပေါ့ဆရာနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာ
ဒါကတော့နှစ်တည်မျိုးကြီးဆိုကျွန်တော်တို့မြန်မာပြည်မှာဒီကနေ့က9နှစ်အထိဆေးထုတ်တာရှိတယ်တချို့ဇာဥဒီမှာဒီအမေရိကန်နိုင်ငံမှာဆိုရင်အနှစ်40အထိတော့ဆေးထောက်ပါလို့ပြောတာမျိုးတွေရှိတယ်တခါတည်းလွန်မင်းစွာသူကတော့ကာကွယ်တဲ့သဘောမျိုးတွေရှိတယ
်ဟုတ်ကဲ့ဆရာအခုလိုဒီတိတိဆရာကုသတဲ့ကြားရပဲပေါ့ဆရာနော်ကဲမကောင်းအကြောင်းမလားလို့ဒီလေးဗနာကနေတဆင်ဒီနှလုံးဆုရှင်တွေကိုထိခိုက်လာပြီဆိုတော့ဆရာအဲ့လိုမျိုးဒီနှလုံးကိုထိခိုက်လာတဲ့ဒီနောက်ဆက်တွဲကိုကြိုတင်သိနိုင်တဲ့လက္ခဏာတွေရောရှိလားဆရာ
သူကဒီစပြီးဖြစ်ပြီဆိုလို့ရှိရင်ကျွန်တော်ကနှလုံးမှာဒါမှအပြင်လေးကန်ရှိပါလေဘယ်ဘက်အပေါ်ကအောက်ကညာဘက်အပေါ်ကအောက်ကလို့ရှိတယ်အဲ့ဒီအချက်မှာဘယ်ဘက်ကတော့ high pressure ပေါ့ pressure အငင်းနဲ့အလုလုတဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့မှာ120-80 pressure တို့ဘာလို့ဆိုတာဘယ်ဘက်နှလုံးကညှာရပါအဲ့ဒီမှာအရင်အလုပ်လုပ်တော့ဒန်နီကားတဲ့အတွက်ကြောင့်ဘယ်ဘက်ကအဆိုးရှင်ရအများဆုံးထိခိုက်ပျက်စီးတယ်။အဲ့လိုပျက်စီးမှာစတဲ့ချိန်မှာတော့အဲ့ဒီအဆိုးရှင်ရတကယ်ကြီးလေးကရောင်ရမ်းလာတာပေါ့။ရောင်လာပြီးနှစ်တွေတော်တော်ကြာလာပြီးတဲ့အခါမှာတပြေးပြေးနဲ့တကယ်ကြီးလေးကိုထိန်းဆိုင်ထားတဲ့အောက်ကကျွန်တော်တို့ကော်ဒီလို့ခေါ်တာလေးကအမာရွတ်တွေဖြစ်လာတယ်၊ကျုံသွားတယ်။အဲ့တော့ကျင်းသွားတဲ့အခါမှာဒီ mitral stenosis ခေါ်တာပေါ့။အဲ့ဒါကအဆိုးရှင်ကျင်းတဲ့ယောဂတစ်ခုဖြစ်လာပါတယ်။အဲ့ဒီအဆိုးရှင်ဟာသူကကျင်းသွားပြီဆိုလို့ရှိရင်ဘယ်ဘက်အပေါ်ကနေပြီးတော့အောက်ဘက်ကိုသွေးဆင်းလာမှအခက်အခဲရှိရဲအဲ့ဒီကောင်ကဘယ်ဘက်အပေါ်ကမှသွေးတွေအိုင်လာတယ်အဲ့ဒီမှာအိုင်လာပြီဆိုရင်အဆုတ်မှလာပြီးတော့နောက်ပြန်က ိုက်ပရက်ရှာနောက်ပြန်သွားပြီးတော့လူကမွန်းချန်နေတာတွေပါလေရှိလာတယ်။နောက်ပြီးတော့အဲ့ကမှာကျွန်တော်တို့ဒီဆရာဝန်တွေအနေနဲ့တော့နားတော်ကြည့်လိုက်ရင်ကျွန်တော်မေတ္တာစတိုလီမမခေါ်တဲ့စံပြတဲ့အတန်တခုကြားနေရပါမယ်။အဲ့ဒီအမျိုးတွေမှာကျောင်းတွေမှာကျွန်တော်တို့ကျောင်းကျမရေးပါညာဆီဆဲတဲ့ကံမှာလည်းအဲ့ဒါတွေကိုစံတပ်မယ်တီရှူပေးမယ်ဆိုလို့ရှိရင်တော့စပြီးကျင်းစလို့ဘာလို့အချိန်ကိုတီရှူကိုလိုတယ်။အဲ့လိုစပြီးတော့ကျင်းတာကိုမပြေးလိုက်ဘူးဆိုတဲ့နောက်တော့အဲ့ဒီလေးဘနာယောဂါဆက်ကျင်းသွားပြီးရင်အပေါ်ဘက်ကတွေးရအောက်ကိုမစင်းနိုင်တော့ဘူး။မစင်းနိုင်တော့အပေါ်ရောက်ခါမှာတွေးတွေကခြားလဲခြားလဲဖြစ်ပြီးတော့တွေးတွေခဲလာတတ်တယ်။အဲဒီခဲလာတဲ့တွေးတွေကလည်းကြာလာလို့ရှိရင်တုတ်ထွက်သွားပြီးတော့အဲ့ဒါနေပြီးတော့အုံနောက်တွေရောက်ဝဲပြီးတော့လေ့ဖြစ်တယ်။ဒါမှမဟုတ် microstenosis ကကြာလာရင် intransibilization ခေါ်တဲ့နှလုံးခါတာအစည်းကျမမှန်တော့ပဲဖြစ်လာပြီးတော့အဲ့မှာတွေးခဲမယ်တွေးခဲပြီးလို့ရှိရင်အဲ့တွေးခဲတွေကပြုတ်ထွက်မယ်ပြုတ်ထွက်ပြီးတဲ့နောက်မှာအုံနောက်တို့ဘာလို့ရောက်သွားမယ်လက်တို့ခြေောက်တို့ရောက်ပြီးတွေးကြော်တွေပိတ်မယ်အုံနောက်ကြော်ဝိုင်းလိပြတ်မယ်ဒါမို့လို့ microstenosis ရဲ့ပေးခြင်းတွေတော်တော်များများဟာလေမပြတ်ခင်မှာကုသပေးဖို့လိုပါတယ်ဒီအပြင်တစ်ခါလေအကျန်းကိုတွေးရနောက်ပြန်ရှာလာတဲ့အခါမှာ acute pulmonary edema ခေါ်တဲ့အဆုတ်ကသွားပြီးတော့တခါလေရေမွန်းသလိုဖြစ်ပြီးတော့ဖြစ်တတ်တယ်ဒါမို့လို့ဒီအန္တရာယ်ဆိုးတွေကိုကျွန်တော်ရှောင်ရှားနိုင်မှုအတွက်ကယောဂါစဖြစ်ပြီးဆိုလို့ရှိရင်အိုအလီကိစ္စော microstenosis ဆိုလို့ရှိရင်အဲ့ဒီအချိန်မှာ AF ကဖြစ်သွားခြင်းမှာမဖြစ်အောင်လုပ်ပြရမယ်။ဒါနှလုံးကိုတည်ငြိမ်အောင်ဆေးရည်ပါလေးပေးရမယ်။အကယ်ဖြစ်သွားပြီလို့ရှိရင်တော့လေးမပြတ်ခင်မှာဆိုရင်ကုသပေးတာအကောင်းဆုံးကြီးပါပဲ
။ဟုတ်ကဲ့ကျေးဇူးများကျေးဇူးပါဆရာ။